မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့2021ခုနှစ်အထိအပယ်ယုံများပြန်မဖွင့်ဖြစ်သေးဆိုတဲ့သတင်း၊ကျန်းမာရေးဝန်ထမ်းများအတွက်အထောက်အကူပြု Mobile Tablet များကိုတိုင်းဒေသကြီးနဲ့ပြည်နယ်၅ခုသို့ဆက်လက်ဖြန့်ဝေရန်စီစဉ်လျက်ရှိတယ်ဆိုတဲ့သတင်း၊ Nintendo Switch Online Game တွေမှာ Donkey Kong Country ပါဝင်လာတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့2021ခုနှစ်အထိအပယ်ယုံများပြန်မဖွင့်ဖြစ်သေးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုမြင့်တက်လာတာကြောင့်အပယ်အနေနဲ့2020မှာယုံတွေပြန်ဖွင့်မှာမဟုတ်ပါဘူး။အပယ်ကစတိုးဆိုင်တွေပိတ်ထားပေမဲ့လက်လီအယောင်ဝန်ထမ်းတွေအဝေးကနေအလုပ်လုပ်ဖို့တွန်းအားပေးထားတယ်လို့ Bloomberg ကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့လကအပယ်ကနှစ်စဉ်ပြုလုပ်နေကြ Worldwide Developer Conference ကိုပြုလုပ်ခဲ့ပါတယ်။မက်စလာအစောပိုင်းကနိုင်ငံတကာကစတိုးဆိုင်တွေပိတ်သိမ်းတာဝန်ထမ်းခရီးသွားလာမှုကိုကန့်သတ်တာလုပ်ခဲ့တယ်။ American ကစတိုးဆိုင်အားလုံးကိုအကန့်အသတ်မရှိပိတ်မယ်လို့ Apple ကကြေညာထားပါတယ်။တချို့ Apple Store ကတော့မေလမှာပြန်လည်ဖွင့်လှစ်ခဲ့ပေမယ့်ဒီလအတွင်းကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းမြင့်တက်လာတာကြောင့်ပြန်ပိတ်လိုက်ရပါတယ်။လူတွေကတော့ Online ကနေတော့ဝယ်ယူနိုင်ပါသေးတယ်။ဆက်လက်ပြီးကျန်းမာရေးဝန်ထမ်းတွေအတွက်အထောက်အကူပြု Mobile Tablet တွေကိုတိုင်းဒေသကြီးနဲ့ပြည်နယ်၅ခုသို့ဆက်လက်ဖြန့်ဝေရန်စီစဉ်လျက်ရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။တိုင်းဒေသကြီးပြည်နယ်၁၂ခုရှိအခြေခံကျန်းမာရေးပညာရှင်ဝန်ထမ်းများတိုက်နယ်နဲ့မြို့နယ်ဆရာဝန်များထံ Mobile Tablet စုစုပေါင်း2000ကျော်ကိုဖြန့်ဝေခဲ့ပြီးဖြစ်တယ်လို့အဆိုပါ Mobile Tablet တွေကနေတဆင်အမျိုးမျိုးသောကုသရေးနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာဘာသာရပ်တွေကိုစနစ်တကျစီမံချက်များရေးဆွဲကမုံမှန်သင်တန်းများပေးခြင်းတွေကိုစောင့်ရွက်ဖို့ညွှန်ကြားထားကြောင်းပြည်တော်စုဝင်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။ဇူလိုင်လ12ရက်ကနေပြည်တော်မှာကျင်းပခဲ့တဲ့ Mobile Tablet အသုံးပြုပြီးတနိုင်ငံလုံးရှိပြည်သူ့ကျန်းမာရေးကြီးကြပ်နှစ်များအတွက်မုံမှန်သင်တန်းပေးနိုင်ရန်ဆရာများအားသင်တန်းပေးခြင်းဖွင့်ပွဲအခမ်းအနားမှာပြောကြားခဲ့တာပဲဖြစ်ပါတယ်။တိုင်းဒေသကြီးပြည်နယ်12ခုရှိအခြေခံကျန်းမာရေးပညာရှင်ဝန်ထမ်းများတိုင်းနယ်နဲ့မြို့နယ်ဆရာဝန်များထံ Mobile Tablet စုစုပေါင်း 2,000 ကျော်ကိုဖြန့်ဝေခဲ့ပြီးဖြစ်ရာကြံတိုင်းဒေသကြီးပြည်နယ်၅ခုတို့လည်း Mobile Tablet များဆက်လက်ဖြန့်ဝေရန်စီစဉ်လျက်ရှိကြောင်းသိရပါဗျ။အဆိုပါ Mobile Tablet များမှာလုပ်ငန်းလမ်းညွှန်များလုပ်ထုံးလုပ်နည်းများနဲ့ကျန်းမာရေးအသိပညာပေးနှိုးဆော်မှုဆိုင်ရာစာအုပ်စာတမ်းများအသုံးချ Application များထည့်သွင်းထားရှိတာဖြစ်ပြီးတော့အဲ့ဒီ Mobile Tablet တွေကိုဝန်ကြီးဌာနမှကျင်းပလျက်ရှိတဲ့ Video Conferencing အစီအဝေးများတက်ရောက်ရာတွင်လည်းစတင်အသုံးပြုလျက်ရှိနေကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင် Tablet မှာကျန်းမာရေးဆိုင်ရာစံပြုတ်အချက်အလက်တွေနဲ့အသုံးချကျန်းမာရေးအသိပညာပေး Application တွေကိုအသုံးပြုပြီးတော့ကျန်းမာရေးစကားဝိုင်းငယ်တွေကိုပြုလုပ်လျက်ရှိရာရေရှည်ကာလတွင်ပြည်သူများကျန်းမာရေးအသိပညာဗဟုတုတများကြွယ်ဝလာမှဖြစ်ကြောင်းပြည်တော်စုဝန်ကြီးကထည့်သွင်းပြောကြားပါတယ်။ယခုဖွင့်လှစ်တဲ့တင်နန်းဟာဆရာဖြစ်တင်နန်းဖြစ်ပြီးတော့ဒီတင်နန်းကနေတဆင့်စင်ပွားတင်နန်းတွေကိုတိုင်းဒေသကြီးပြည်နယ်များရှိမြို့နယ်အလိုက်ပြုလုပ်ရန်အစီအစဉ်ရွေးဆွဲထားသလို eHealth ဌာနခွဲမှာ Mobile Tablet တွေကိုအသုံးပြုပြီးမိမိကိုယ်တိုင်စိတ်ကြိုက်အချိန်တွင်လေ့လာလိုတဲ့သင်ခန်းစာတွေကိုလေ့လာသင်ယူနိုင်သောသင်တန်းသင်ခန်းစာများကိုလည်းရေးဆွဲဆောင်ရွက်လျက်ရှိကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Nintendo Switch Online Game တွေမှာ Donkey Kong Country ပါဝင်လာတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Nintendo ဟာ Switch Online လာစင်ကြီးဂိမ်းဝင်ဆောင်မှုမှာတော်ကြားခဲ့တဲ့ဂိမ်းတွေကိုပြန်လည်အသက်သွင်းနေပြီးတော့အခုဆိုရင်နာမည်ကျော် Donkey Kong Country ကိုထည့်သွင်းလိုက်ပါတယ်။ Ray ကထုတ်လုပ်တဲ့1994ခုနှစ်ထွန်း Donkey Kong Country ဟာနာမည်ကျော်ဂိမ်းဖြစ်လာပါတယ်။ဝင်ဆောင်မှုတွေထဲမှာထည့်သွင်းထားတဲ့အခြားဂိမ်းတွေက1994ခုနှစ်ထွန်း Natsumi Championship Wrestling ဆိုတဲ့ SNES နှပန်းဂိမ်း1990ခုနှစ်က Apple IIGS ကဖန်တီးပြီးတော့ EA ကထုတ်လုပ်တဲ့ NES RPG Game The Immortal လည်းပါဝင်ပါတယ်။ဂိမ်းသုံးမျိုးကိုဇူလိုင်လ15ရက်မှာထည့်သွင်းနိုင်ပါတယ်။ Nintendo Switch Online ကတော့တစ်နှစ် $19.99 ကျသင့်ပါမယ်။ ဝန်ဆောင်မှုမှာ Super Smash Bros Ultimate နဲ့ Animal Crossing New Horizon လိုမျိုးဂိမ်းတွေက online multiplayer ကိုကစားနိုင်ပါမယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။